ယောဂီရဲ့ပေါ်ဘုရားတော်တို့နေ့တင်ချင်းကလာဝဲဟောရကထာဓမ္မဒေသနာတော်တစ်ခုနဲ့ပြင်ဟောတာဒီမျိုးမသာလာဤဆရာကြီးဟောရကထာဓမ္မဒေသနာတော်ကတတိနေ့ဤဆုံးသောယောဂီဆိုတဲ့ဟောရကထာဓမ္မဒေသနာတော်ရှင်ရှင်တို့မှဓမ္မဒေသနာဒီပါမယ်ယောဂီရဲ့ပေါ်ဘုရားတော်တို့မြတ်စွာဘုရားကတတိပဒဥပဒနာတရားများကိုဘဝမြန်အထုတဲ့အခါအကြောင်းဆုံးယုတို့ဖြင့်အထုခြင်းကိုပြီးပါမယ်လို့ငေါတ္တပါဠိအတ္တကတရဏိယသုတ်တံမှာမြတ်စွာဘုရားမိကြထားတော်မူခဲ့တယ်ဒီဝဒနာတရားကိုဘဝမြန်အထုတဲ့အခါအကြောင်းဆုံးပါတို့ဖြင့်အကြောင်းဆုံးယုတို့ဖြင့်အထုခြင်းကိုပြုရမယ်အကြောင်းဆုံးမှာတို့ဒီသုံးမျိုးတို့ဒီအာထုခြင်းကိုပြရမယ်ဆိုတော့အဲ့ဒီအကြောင်းဆုံးမျိုးကဘာတွေလဲဆိုတော့နံပါတ်၁မဖြစ်ဘူးသေးတဲ့အကုသိုလ်တရားတို့ကိုမဖြစ်စေဖို့အာထုခြင်းပြရမယ်နံပါတ်၂ကမဖြစ်ဘူးသေးတဲ့ကုသိုလ်တရားတွေကိုဖြစ်စေဖို့အာထုခြင်းကိုပြရမယ်နံပါတ်၃ကတော့ဖြင့်ဖြစ်ပေါ်လာကုန်သောပြင်းထန်ကုန်သောကြမ်းတမ်းကုန်သောပြင်းထန်ဆက်ရှားကုန်သောမတရားဝယ်ဖြစ်ကုန်သောမနစ်သက်ဝယ်ဖြစ်ကုန်သောအတက်ကိုလည်းဆောင်သွားတတ်ကုန်သောခန္ဓာကိုယ်၌ဖြစ်ကုန်သောဆင်းရဲတဲ့ဒုက္ခဝေဒနာတို့ကိုသိခံနိုင်ဖို့အာထုတ်ခြင်းကိုပြုရမယ်လို့မြတ်စွာဘုရားမိန့်ကြားထားတော်မူခဲ့တယ်။ကြောင့်တော်မူယဖြစ်ပေါ်တည်တဲ့အကုသိုလ်တွေကိုမိမိကျွတ်တန်တန်ဖြစ်စေဖို့အာထုတ်ခြင်းကိုပြုပါ။မဖြစ်သေးတဲ့ကုသိုလ်တွေကိုလည်းပဲဖြစ်စေနိုင်ဖို့အာထုတ်ခြင်းကိုပြုရမယ်။ပြီးတော့နံပါတ်3ကမိမိရဲ့ခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတို့ကိုသိခံနိုင်စေဖို့အာထုတ်ခြင်းကိုပြုပါမယ်။ခန္ဓာကိုယ်၌ဆင်းရဲတဲ့ဒုက္ခဝေဒနာတွေကဘယ်လိုဝေဒနာတွေလဲ။အလွန်ပြင်းထန်တဲ့ဆင်းရဲဝေဒနာ၊အလွန်ကြမ်းတမ်းတဲ့ဆင်းရဲတဲ့ဝေဒနာ။ကျင်နာဆက်ရှားပြီးတော့ခံစားနေရတဲ့ဆင်းရဲတဲ့ဝေဒနာမတရားပဲဖြစ်တဲ့ဆင်းရဲတဲ့ဝေဒနာမနစ်သက်ပဲဖြစ်တဲ့ဆင်းရဲတဲ့ဝေဒနာနောက်ဆုံးမိမိတို့အသက်ကိုယ်ပင်လည်းထုတ်ဆောင်ပြီးတော့ဆောင်ရွက်သွားတတ်တဲ့ခန္ဓာကိုယ်နဲ့ဖြစ်တဲ့ဆင်းရဲတဲ့ဝေဒနာအဲ့ဒီဝေဒနာတို့ကိုသိခံနိုင်ဖို့အတွက်အာထုတ်ခြင်းကိုပြုပါမယ်ဘုရားတော်မြတ်ကစိတ်ဝင်ပါပြောတယ်စိတ်သားရာတို့အကျင်ခါ၌ယောဂီပုဂ္ဂိုလ်သည်ဖြစ်မဖြစ်သေးတဲ့အကုသိုလ်တို့ကိုမဖြစ်စေဖို့အာထုတ်ခြင်းကိုပြုနေ၏နှင့်မဖြစ်သေးတဲ့ကုသိုလ်တရားတို့ကိုမိတို့ရဲ့သံဃာ၌ဖြစ်စေဖို့အာထုတ်ခြင်းကိုပြုနေ၏သုံးဖြစ်ပေါ်လာသောတဲ့ပြင်းထန်တဲ့ကြမ်းတမ်းတဲ့ရှင်သာဆက်ရှားတဲ့မသားရပဲဖြစ်တဲ့မနစ်သက်ပဲဖြစ်တဲ့အသက်ကိုပင်ထုတ်နှုတ်၍ဆောင်သွားတတ်တဲ့ခန္ဓာကိုယ်နဲ့ဖြစ်တဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတို့ကိုသိခံနိုင်ဖို့အာထုတ်ခြင်းကိုပြုနေ၏။ယံတို့သောခါ၌ဤယောဂီပုဂ္ဂိုလ်ကိုဘုရားတော်များကပါကြောတယ်။ယံတို့သောခါ၌ဤယောဂီပုဂ္ဂိုလ်ကိုဆင်းရဲ၏အဆုံးဖြစ်တဲ့နိဗ္ဗာန်ရည်ရွယ်ကောင်းစွာပြုခြင်းကအာထုတ်ခြင်းရှိနေတဲ့ယောဂီရင့်ကျက်သောပညာရှိသောယောဂီတတိနှင့်ပြည့်စုံသောယောဂီဟုသုတ်ပါတယ်လို့မြတ်စွာဘုရားမိန့်ကြားထားတယ်။ဒါကြောင့်ကျောင်းကြီးတို့ယောဂီများကတတိနှင့်ပြည့်စုံတဲ့ယောဂီဖြစ်ဖို့ရင့်ကျက်သောပညာရှိတဲ့ယောဂီဖြစ်ဖို့အာထုတ်ခြင်းရှိနေတဲ့ယောဂီဖြစ်အောင်ကျင့်သုံးသွားကိုလိုအပ်တယ်။ထိုနေရာနဲ့ဘုရားဗုဒ္ဓမြတ်ကခေါင်းသူသုံးခုတို့ဖြင့်ကြီးကျူးထားတယ်။ အဲ့ဒီကောင်းတဲ့သောသူကဘာတွေလဲဆိုတော့အာတာတိအာတုတိရှိနေတဲ့ယောဂီနိဗ္ဗာန်သောရင်းကျက်သောပညာရှိသောယောဂီသတ္တောတတိနှင့်ပြည့်စုံသောယောဂီလို့ဘုရားတော်များဒီဝတ္တနာတရားကိုအာထုတ်သောနေရာမှာအကြောင်းသုံးမျိုးတို့ဖြင့်အာထုတ်ခြင်းကိုပြုရမယ်ဆိုသောနေရာ၌ဂုံလူသုံးခုတို့ဖြင့်မိကြထားတယ်အဲ့ဒီဂုံလူသုံးခုတို့ဖြင့်မိကြထားတဲ့တရားသို့ဂုံလူသုံးခုဂုံလူသုံးမျိုးကြားရှိအောင်ဘုန်းကြီးတို့ယောဂီများကအမတ်တိကံကြီးပြီးတော့မပြတ်မတတ်တတိကကရှုမှတ်ပွားများအားထုတ်ကြရမှာဖြစ်တယ်ဖြစ်ပေါ်လာတဲ့အချိန်ယုံနာတို့ကိုရှုမှတ်နေလို့ရှိရင်မဖြစ်သေးတဲ့အမှုတို့တို့ကိုမဖြစ်အောင်အားထုတ်ခြင်းကိုပြုနေတာမြည်တယ်မဖြစ်သေးတဲ့ကုသိုလ်တရားတို့ကိုလည်းပဲဖြစ်အောင်အားထုတ်ခြင်းကိုပြုနေတာမြည်တယ်ဖြစ်ပေါ်ရတာကုန်းနဲ့ပြင်သာကုန်းနဲ့ကျန်သာကုန်းနဲ့ကျင်သာစက်ချာကုန်းတဲ့မတရားပဲဖြစ်ကုန်းတဲ့မနစ်သက်ပဲဖြစ်ကုန်းတဲ့အတက်ကိုပြင်ဆောင်ယူသွားတတ်တဲ့ခန္ဓာကိုယ်၌ဖြစ်တဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတို့ကိုလည်းပဲသိခံနိုင်ဖို့အားထုတ်နေတာမြည်တယ်ဒီတော့ဘုန်းကြီးတို့ယောဂီများကဖြစ်ပေါ်လာတဲ့အစုခံယုံနာတို့ကိုမပြတ်မတတ်တတိကံပြီးတော့ရှုမှတ်နေလို့ရှိရင်အကုသိုလ်တရားတွေကိုလည်းပဲမဖြစ်အောင်အားထုတ်နေတာမဖြစ်သေးတဲ့ကုသိုလ်တရားတွေကိုလည်းပဲဖြစ်အောင်အားထုတ်နေကြတာမဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်အားထုတ်နိုင်ဖို့မဖြစ်သေးတဲ့ကုသိုလ်တွေကိုအားထုတ်နိုင်ဖို့ဆိုတာကလည်းပဲတတိပဒံ၄ပါးဥပဒနာတရားဘုရားလေးအာထုတ်နိုင်မှာနေရာကြဖြစ်ပေါ်လာတဲ့ခန္ဓာကိုယ်နဲ့ဆင်းရဲတဲ့ဒုက္ခဝေဒနာဆိုတာကတော့ဖြင့်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတွေ့ကြရအသက်ရှင်သေးမှလည်းပဲတွေ့နေကြရနောက်ဆုံးသေဘောက်သေဘောက်ရောက်တဲ့အခါမှာလည်းအိရာတဲ့လက်တရားဝင်ပြီးတော့နေရာတဲ့အခိုက်မှာလည်းပဲထိုကဲ့သို့အလုံးပြင်းထန်တဲ့ကျမ်းကျမ်းနဲ့ရှင်နာဆက်ချားတဲ့မတရားပဲနှစ်သက်ပဲဖြစ်တဲ့အတ္တကိုယ်ပင်နောက်ဆုံးထုံယူသွားကြတဲ့သင်ရတဲ့ဒုက္ခဝေဒနာတွေလည်းပဲဖြစ်လာဖို့ရှိပါတယ်။အဲဒီအတ္တကိုယ်ပင်ဆောင်သွားကြတဲ့သင်ရတဲ့ခန္ဓာကိုယ်နဲ့ဖြစ်တဲ့ဒုက္ခဝေဒနာတို့ကိုသိခံနိုင်ဖို့ဒီနေ့ယခုသတိပဋ္ဌာန်ဥပဒနာအမှတ်တရားများကိုလွတ်သားပြီးတော့အားထုတ်နေကြတာဖြစ်တယ်။ကျိုးတို့အားထုတ်နေကြတော့ဘုန်းကြီးတို့ယောဂီများကအမှုရာတိုင်းအမှုရာတိုင်းမှာတတိပြုပြီးတော့မပြတ်မတတ်တွေ့စားရရှိမှသွားကြရမှာဖြစ်တယ်။ကိုယ်မူရာဒီတိုင်းမှာမသွားသိရမည်စိတ်မူရာဒီတိုင်းမှာမသွားသိရမည်သောသတ္တဝိရဏပေါ်ရာသိရမည်သဘောတရားချင်းပေါ်ညာဆိုင်ချာသိရမည်လို့ဒီစရာချင်းမသိကြဗျာဒီလိုညာထားတဲ့အတိုင်းကိုယ်မူရာလေးဒီပြုလုပ်တိုင်းပြုလုပ်တိုင်းမှာမပြတ်တတိကပြီးတော့ရှုမှတ်နေမယ်ဆိုရင်စိတ်ဝိညာဉ်ရေးဒီတိုင်းဒီတိုင်းအပြတ်တတိကပြီးတော့ရှုမှတ်နေမယ်ဆိုရင်အကောင်းအဆုအလဲအလားဖြစ်တဲ့ခံစားမှုဝေဒနာတွေပေါ်တိုင်းပေါ်တိုင်းမပြတ်တတိကပြီးတော့ရှုမှတ်နေမယ်ဆိုရင်သဘောတရားတွေမြင်ရကြရစတဲ့သဘောတရားတွေခြင်းပေါ်တိုင်းခြင်းပေါ်တိုင်းမပြတ်မလားတတိကပြီးတော့ရှုမှတ်နေကြမယ်ဆိုရင်ကိုယ်တော်ကပြောခဲ့တဲ့အကြောင်းသုံးပါးတို့ဖြင့်အာထုတ်နေတာမြည်တယ်။အကြောင်းတစ်ပါးတို့ဖြင့်အာထုတ်နေတာမြည်မာတဲ့တဲ့။အကြောင်းသုံးပါးအကြောင်းသုံးမျိုးတို့ဖြင့်အာထုတ်နေတာမြည်တယ်။ကိုယ်မူရာရဲ့ပြုတိုင်းမသိဘူးဆိုရင်တော့အတိတ်တွေလွတ်နေတယ်အမှတ်တွေလွတ်နေတယ်ဆိုရင်တော့အကြောင်းသုံးမျိုးတို့ဖြင့်အာထုတ်နေတာမမြည်တော့ဘူး။သိမ်ရာရီတိတန်းဒီတန်းတတိမကနာဟုဆိုရင်ကောသောလဘဝရဏာတိပေါ်တိုင်းပေါ်တိုင်းတတိမကနာဟုဆိုရင်သဘောတရားတွေပေါ်တိုင်းပေါ်တိုင်းတတိမကနာဟုဆိုရင်အကြောင်းသုံးမျိုးဆိုဖြင့်အာထုတ်နေတာမမြည်တော့ဘူးတဲ့အဲ့ဒီအကြောင်းသုံးမျိုးဆိုဖြင့်ပေါ်တိုင်းပေါ်တိုင်းတတိကပ်ပြီးတော့အာထုတ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်များဆင်းရဲတဲ့အဆုံးကိုပြုနေတာဆင်းရဲတဲ့ဘာကိုပြုနေတာတဲ့လေသင်ရတဲ့အဆုံးကိုပြုနေတာတဲ့။ဒါဝိယကိုယ်တော်မြတ်ကပါတော်တဲ့တရားဟောသတိဘေကွေဘေကူအ အတ္တပိနိဘကောတတောသမာဒုက္ခသာအန္တကိယာယာဒေကွေယံတော်မြတ်ဟုဖြစ်တာတဲ့အယံဘိက္ခုဤယောဂီပုဂ္ဂိုလ်ကိုတဲ့သမာကောင်းစွာသမာကောင်းစွာဒုက္ခသာဆင်းရဲဒုက္ခဤအန္တကိရိယာအဆုံးကိုပြုခြင်းငါဒုက္ခတအန္တကိရိယာဆင်းရဲအဆုံးဖြစ်တဲ့နိဗ္ဗာန်ရောက်သောနိဗ္ဗာန်ရောက်ကိုနိဗ္ဗာန်ရောက်ကိုရောက်အောင်ပြုခြင်းငါအာတာပိအာတုပိရှိနေတဲ့ယောဂီနိဗ္ဗာန်သောရည်ရည်သောပညာရှိတဲ့ယောဂီတတော်တတိနှင့်ပြည့်စုံသောယောဂီရဲ့လို့ဟောတတိကောင်းစွာမတည်မိတ်ဆိုတော်မူပါပါပြီတဲ့ဘုရားတော်များကဤတော့မိတ်ရှိတာအကြောင်းဆုံးရို့ဖြင့်ပြည့်စုံအောင်အားထုတ်နေရင်သူယောဂီဟာဆင်းရဲတဲ့အဆုံးဖြစ်တဲ့နိဗ္ဗာန်ရောက်သို့နိဗ္ဗာန်ရောက်ကိုရောက်အောင်အားထုတ်ခြင်းရှိနေတဲ့ယောဂီအာတာပိယောဂီနိဗ္ဗာန်သောတဲ့ရင့်ကျက်သောပညာရှိတဲ့ယောဂီဟုတ်တယ်အာတာပယောဂီဖြစ်အောင်လောလောဝိရိယဖြင့်အပြတ်မဲ့တတိကံပြီးတော့ရှုမှတ်နေမယ်ဆိုရင်အမှန်တရားတွေကိုကိုယ်တိုင်ကိုကြောက်ပေါက်ခင်းပြီးတော့မြင်သိလာတာဖြစ်တဲ့အတွေ့သူယောဂီရဲ့တန်တံမှာပညာဉာဏ်တွေဟာသိနေတဲ့ဖြင့်ရင့်တဲ့ရင်ပြီးတော့မြင့်တဲ့မြင့်သွားတဲ့အတွေ့သူယောဂီမျိုးကိုနိဗ္ဗာန်ရင့်ကျက်သောပညာရှိသောယောဂီလို့ခေါ်ရတယ်တဲ့အဲ့တော့နိဗ္ဗာန်ယောဂီဖြစ်အောင်ကျင့်သုံးနိုင်ပြီဆိုရင်သူယောဂီဟာလည်းပဲတတိဖြစ်အောင်ကျင့်သုံးနိုင်တဲ့တတိနဲ့ပြည့်စုံအောင်ကျင့်သုံးနိုင်တဲ့ယောဂီဖြစ်သောအလိုလိုရောက်လာပြီတော့လေအမှန်တရားကိုသိတော်နိဗ္ဗာန်ယောဂီဖြစ်အောင်ကျင့်သုံးနေရင်သူယောဂီဟာတတိနဲ့ပြည့်စုံမှုအတွက်လည်းလွယ်ကူသွားပါပြီအာတာပဝိရိယနဲ့ကြိုးစားပြီးတော့ကျင့်တဲ့အတွက်ကြောင့်မို့လို့တတိကလည်းပဲတစ်စင်းနဲ့တစ်စင်းရင်တည်းရင်ပြီးတော့သူတတိကြီးမြင်လာတော့တယ်။ဒါကြောင့်မို့လို့ဝိရိယရဲ့တတိရဲ့ပညာရဲ့ဒီသုံးပါးဂုဏ်တို့ဖြင့်ဖြစ်ွားအောင်ကျင့်သုံးနေမယ်ဆိုရင်တတိသွန်းရည်ဒီပြည့်စုံတဲ့သူယောဂီများကိုယောဂီများကိုခေါ်ရသေးတယ်လို့မြတ်ဗုဒ္ဓမေတ္တာထားတော်မူခဲ့တယ်။ဆိုတဲ့ကြောင့်ဘုန်းကြီးတို့ယောဂီများကသောဂုံတုသုံးပုဒ်တို့ဖြင့်သုံးပါးတို့ဖြင့်ပြည့်စုံအောင်ကျင့်သုံးနိုင်ကြဖို့အရေးမကြီးဘူးလားမကြီးပါဘူးအာတာပိဖြစ်တဲ့လုံလာဝိရိယနဲ့ပြည့်စုံအောင်ကျင့်သုံးရမယ်နိဗ္ဗာန်ဖြစ်တဲ့ပညာတွေနဲ့ပြည့်စုံအောင်ကျင့်ကြတဲ့ပညာနဲ့ပြည့်စုံအောင်ကျင့်သုံးသွားရမယ်တတိသွားတွေနဲ့ပေါ်ရပေါ်ရလို့မပြတ်မတတိကပြီးတော့ကျင့်သုံးနိုင်တဲ့တတိသွားနဲ့ပြည့်စုံတဲ့ယောဂီဖြစ်သူရအောင်ကျင့်သုံးသွားကြတယ်ဆိုရင်မိမိတို့သုဒ္ဓတောင်းတနှစ်ဆက်အမြန်လို့အပ်တဲ့မဲ့ညာဘုံညာတရားတရားများနိဗ္ဗာန်အထိပင်လျင်မြမောက်ပြုခွင့်တည်းရရှိသွားနိုင်ကြမှာဖြစ်ပါလေသို့အတွက်ကြောင့်ဆိုကြည့်လိုက်ပါလောလာဝီတိသုဒ္ဓဝီတိပညာရှိပညာရှိတတိဖြစ်အောင်ကျင့်သုံးပြန်တတိဖြစ်အောင်ကျင့်သုံးပြန်လောလာဝီတိပညာရှိတတိဖြစ်အောင်ကျင့်သုံးလျင်တတိသွန်းကြီးဤဆုံးကြီးယောဂီမြတ်ဟုမိခဲ့ပင်တတိသွန်းကြီးဤဆုံးကြီးယောဂီမြတ်ဟုမိခဲ့ပင်ကြတဲ့တနေ့ရသုက၌သတိနေပြည့်စုံသောယောဂီဆိုတဲ့ဩရကထာဓမ္မဒေသနာတစ်ခုကိုကျင့်ကြုံအနေဖြင့်ဟောနာကြည်ညိုမာသနာယခရတဲ့ပြည့်သူတရားဒေသနာတော်အတိုင်းလိုင်းနာကျင့်သောဘောင်များအထောက်နိုင်ကြ၍မိမိတို့တည်းတို့ရှင်ဟန်တောက်တာနိတ္တယမြေလောကသေအပ်သောမတရားဘုရားနိဗ္ဗာန်